ဒီမှာတလိုင်းကလုံးရေကြီးကြီးရွှန်းခဲ့လို့တချို့နေရာတွေမှာစဘာထွန်းလုံးထွက်လောက်ကျသွားတာကြောင့်စဘာစီကလည်းစပြီးတက်စာပြူလာပါတယ်စစ်ကောင်စီကစံစည်းစဘာစီထိမ့်ချုပ်ထားပေမဲ့ဈေးကွက်မှာတော့စဘာစီကအကောင်းနေပါတယ်ဒါပေမဲ့လက်သမားတွေအဆုံးရှုံးများတဲ့နေ့လို့လည်းပြောနေကြပါတယ်ဂျန်ဝန်ကသတင်းကိုနန်းလောင်ကပြောပြပါပါ
အခုနှစ်ထဲမိုးစဘာဆိုင်အေကတဝက်လောက်ပြတ်သွားတဲ့ပဲခူးတိုင်းမှာစဘာစိတ်ကတင်းတရားကိုချက်သိန်း20နီးပါးဖြစ်လာကြောင်းဆန်စဘာကုန်ကယ်တွေကပြောပါတယ်23သိန်းလောက်အထိစံချိန်ချင်းတက်ခဲ့တဲ့မနစ်ကစီလောက်ဖြစ်လာမယ်လို့ခန့်မှန်းနေသူတွေလည်းရှိပါတယ်တချို့နေရာတွေမှာစဘာကဝယ်လို့မရကြောင်းပဲခူးကဆန်ကုန်ကယ်တူကပြောပါတယ
်မိုးစဘာပေါ့ဒီလိုလာတာဆိုတော့ပြည်စင်းမှုပုံသွားတယ်မယ်ဒီခဏပေါ့ကျောင်းဝင်ရှိတဲ့အုပ်ကင်းရှိတဲ့ပြည်ရှိတဲ့ဆံဘုံဝင်ပြည်ရှိနေပြီ။အန်တီပါကျွန်တော်တို့ဘကိုးတိုင်းရှိတဲ့ဆံကအခုမျိုးပေါ်အောင်လောက်ကိုကျွန်တော်တို့ကတကူသိန်း900တောင်း။လောရရင်တော့မနစ်ကဒီကန်တစ်ခုကိုပြန်ရောက်နိုင်တယ်လို့မှန်းလိုက်ရတယ်။မနစ်ကပြင်းပြာ25ပြည်ရောက်သွားတယ်နော်။အနည်းဆုံးကတော့22ပြည်နဲ့25ပြည်ကြောက်သွားလိမ့်မယ်လို့အဲ့လိုလိုပြောနေကြတယ်ဗျ
။စပါးစိတ်ကကောင်းနေပေမဲ့ဘကိုးတိုင်းမှာတအေးကကိုတင်60ပဲထွက်လို့အမျက်အစွန်နဲ့ကြောင်လှဲသမားတွေကပြောပါတယ်။ARI တိုင်းမှာတော့တအေးကကိုတင်းတရားကျော်ထွက်ပြီးစဘာစိတ်က18သိန်းဝန်းကျင်ရှိပါတယ်။ ARI တိုင်းအပါဝင်မြန်မာနိုင်ငံအနောက်မှာလက်တပြအရေးကြီးရေရှမ်းမိုးတွေဒီရက်ပိုင်းနဲ့ဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထားတာကတနင်္လာနေ့မှာထုတ်ပြန်ထားပါတယ်။စက်တင်ဘာလကရေကြီးမှုကြောင့်တနင်္ဂနွေလုံးမှာသီးနှံမျိုးစုံစိုက်အေက6သိန်း4000ကျော်ပျက်စီးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ပျက်စီးမှုကဒီပမာဏထက်များနိုင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းပုံအင်းဒေတာတို့ကမှအေက3000ကျော်